'cause it only serves to make me more determined to achieve my final goal. And I come back.
This is my charge to everyone. We have to be better. We have to love more, hate less. We got to listen more.
ဒါဟာအလုံးတွေမှာတိုက်တွန်းချက်ပါကျမတို့ပိုအရေးချင်းပြောင်းကြိုးစားရမယ်မေတ္တာတရားပို့ထားရမယ်အမုန်းတရားလျှော့ကြရမယ်သူများပြောတာပိုနားထောင်ရမယ်စကားလျှော့ပြောကြရမယ်ဒါဟာလူတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတာသဘောပေါက်ကြရမယ်ဒီနေ့ခန္ဓာကိုတယောက်ကြတဲ့လူတိုင်းဒါကိုသဘောတူသည်ဖြစ်စီမတူသည်ဖြစ်စီကဘာကြီးကိုပိုကောင်းမွန်အောင်လုပ်ဖို့လူတိုင်းရဲ့တာဝန်ပါပဲလို့နယူးယောက်ပြည်တော်မှာဗိုလ်ထုနီကကျင်းပခဲ့တဲ့2019ကမ္ဘာဖလားဘောလုံးပွဲမှာပိုးစပစ်ခဲ့တဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းကိုလှိုက်လှဲစွာကြိုဆိုခဲ့တဲ့ဗိတ္တာကြီးကိုဘောလုံးအသင်းကပတင်မီဂန်ရပီနိုကခုလိုပြောခဲ့တာပါဇူလိုင်လ9ရက်နေ့ကပြင်သစ်မှာကစားခဲ့တဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာနယ်သာလန်အသင်းကို2-0ရှိနေအနိုင်ရခဲ့ပြီး1998 1995 2015နဲ့ခုတစ်ခါ2019တို့မှာဒုထချင်းပူစွဲခဲ့တဲ့အမေရိကန်ဘောလုံးအသင်းတွေနဲ့အောင်ပွဲခံစဉ်ကထူးခြားတဲ့တွေ့ကြုံအကြောင်းကတော့အီကွယ်ပီးဖြစ်တဲ့ဒန်တူလာစာရရှိရေးပဲဖြစ်ပါလေဒီနယူးယောက်မှာကျင်းပခဲ့တဲ့အောင်ပွဲခံအခမ်းအနားမှာမြို့တော်ဝင်ဘီလ်ဘလာစီယိုကလည်းအမေရိကန်အမျိုးသမီးဘောလုံးအသင်းရဲ့Equal pay အဆိုကိုထောက်ခံပြပါလေ
USA equal pay USA equal pay USA equal pay USA equal pay
ဒါပြင်ညော့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကလည်းညော့ပြည်နယ်မှာအမျိုးသားများနဲ့အမျိုးသမီးများဒန်းတူလာစာရရှိရေးဥပဒေကိုအဲ့ဒီနေ့ကပဲပြဋ္ဌာန်းလိုက်ကြောင်းကြေညာခဲ့ပါတယ
်။ Why the women's team should get paid less than the men's team when actually all the economics mean the women generated
more. မြို့သားအသင်းတွေထဲလက်တွေ့မှာဘောလုံးအဖွဲ့ချုပ်အတွက်ဝင်ဝေပိုရှာပေးနိုင်တယ်လို့အောင်ပွဲတွေပါရနေတဲ့အမျိုးသမီးတင်းဟာဘာကြောင့်လစာပိုနည်းနေရတာပါလဲ။ဒါကြောင့်ကုမ္ပဏီတိုင်းဟာတူညီတဲ့အလုပ်အတွက်ကြားမှမခွဲကြပဲလစာပေးရမယ်ဆိုတဲ့ဥပဒေကိုဒီကနေ့မနက်မှာပဲနယူးယောက်ပြည်နယ်အတွက်ပြဋ္ဌာန်းလိုက်ပါပြီ
။အမေရိကန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကာလို့စ်ကော်ဒီရိုကတော့မြို့သားဘောလုံးအသင်းသားများဤသူမြို့သမီးဘောလုံးအသင်းသားတွေကလည်းလစာဒန်းတူရရှိရေးအတွက်ဆောင်ရွက်ပေးမယ်လို့အခမ်းအနားမှာကြေညာခဲ့ပါတယ်
။ We will continue to invest more in women's soccer.
ကျွန်တော်အနေနဲ့မြို့သမီးဘောလုံးအသင်းတွေအတွက်ကမ္ဘာပေါ်မှာအများဆုံးဆက်လက်ရင်းနှီးမြှုပ်နှံသွားမှာဖြစ်ပြီး FIFA ဘောလုံးအဖွဲ့ချုပ်ကလည်းအလားတူလို့ပို့တိုက်တွန်းသွားမှာပါအမေရိကန်ဘောလုံးလောကမှာအမျိုးသမီးအကစားသမားတိုင်းဟာတူညီမျှတတဲ့လက်စွပ်ရရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်ဒီဟာကိုအတူတကွအောင်မြင်အောင်လှုပ်ဆောင်နိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ
်တကယ်တော့အမေရိကန်အမျိုးသမီးဘောလုံးအသင်းဟာအမျိုးသားဘောလုံးအသင်းထက်လက်စားပူနေရရှိတဲ့အတွက်ကြောင့်အမေရိကန်ဘောလုံးအဖွဲ့ချုပ်ကတရားစွဲထားတာဖြစ်ပါတယ်2016ကနာမည်ကြီးအသင်းသူတွေဖြစ်ကြတဲ့Hope Solo, Carly Lloyd, Megan Rapinoe, Alex Morgan နဲ့ Becky Sobram တို့ကအသင်းကိုယ်စား EEOC ကလုပ်ငန်းခွင်ဒဏ်သူအခွင့်အရေးရရှိမှုကော်မရှင်ထံကိုအလုပ်လုပ်လာခြင်းတူပေမဲ့လစာခွဲခြားရရှိမှုနဲ့ပတ်သက်လို့တိုင်တန်းခဲ့ပြီး EEOC ကလည်း3နှစ်ကြာစုံစမ်းခဲ့ပြီးတဲ့နောက် 2019 February ကတရားစွဲခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါကြောင့်အသင်းသား28ဦးတို့ဟာမလာရှိရနေကကယ်လီဖိုးနီးယားခရိုင်တရားရုံးမှာအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲခဲ့ပြီးဇွန်လမှာတော့ဘောလုံးအဖွဲ့ချုပ်နဲ့ဆွေးနွေးမှုကိုစတင်ခဲ့ကြပါတယ်။မြို့သားဘောလုံးအသင်းနဲ့ဆိုင်ဘလူခွဲခြားမှုတွေရှိပါသလဲ။ကစားရာမှာအခြေအနေခွဲခြားခံရမှု၊လစာနေရမှု၊လေ့ကျင့်သင်တန်းပေးရာမှာခံစားခွင့်မတူမှု၊ထောက်ခံအားပေးရာမှာခွဲခြားခံရမှုကြည့်သွားရမှာလေဒန်းတူအခွင့်အရေးရရှိမှုတို့နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ဒန်းတူလစာရရှိရေးဥပဒေအပြင် 1964 ခုပြည်သူအခွင့်အရေးဥပဒေ Title 7 အရခုလိုတရားစွဲခဲ့တာဖြစ်ပါတယ်။အမေရိကန်ဘောလုံးအသင်းဖွဲ့ချုပ်ကတော့လစာနဲ့စူကြီးတွေဟာပွဲစဉ်တွေကရတဲ့ဝင်ငွေအတိုင်းပေးတာဖြစ်လို့အမျိုးသားဘောလုံးအသင်းဝင်ငွေကပိုကောင်းခဲ့တယ်လို့ဆိုပေမဲ့လိလာချက်အရ 2016ကစလို့ပွဲစဉ်တွေကရတဲ့ဝင်ငွေမှာအမျိုးသမီးဘောလုံးအသင်းကအမျိုးသားဘောလုံးအသင်းနဲ့ဒေါ်လာ 1.6 တန်းပိုရတာကိုတွေ့ရှိခဲ့ပါတယ်။ဒါအပြင်အမျိုးသားဘောလုံးအသင်းနဲ့အမျိုးသမီးဘောလုံးအသင်းတို့ရဲ့အရေးအသွေးကဘယ်လိုရှိပါသလဲ။အမျိုးသားဘောလုံးအသင်းဟာ2014မှာကမ္ဘာဖလားခြေစစ်ပွဲတက်ခဲ့ပြီးမြေပွဲစဉ်16မှာပဲရှုံးလို့ထွက်ခဲ့ရပါတယ်။ဒါအပြင်2018ကမ္ဘာဖလားခြေစစ်ပွဲကိုမအောင်ခဲ့ပါဘူး။ဒီဖက်မှာတော့အမေရိကန်အမျိုးသမီးအသင်းဟာကနေဒါမှာ2015ခုကကစားခဲ့တဲ့ပွဲမှာဘူဆွဲခဲ့တာဖြစ်ပါတယ်။ခြေစစ်ပွဲကိုမအောင်ခဲ့တဲ့အမျိုးသားဘောလုံးအသင်းကိုအမေရိကန်ဘောလုံးအဖွဲ့ချုပ်ကစုစုပေါင်းထိုစဉ်ကဒေါ်လာ 5.4 တန်းဆုချခဲ့ပြီးမြေ2015မှာကမ္ဘာဖလားဘူဆွဲခဲ့တဲ့အမျိုးသမီးအသင်းကိုတော့ဒေါ်လာ 1.9 တန်းသာဆုချခဲ့တာဖြစ်ပါတယ်။ဒါအပြင်အမေရိကန်အမျိုးသမီးဘောလုံးအသင်းဟာ2015နဲ့2018ကာလအတွင်းကစားခဲ့တဲ့ပွဲစဉ်တွေဟာအမျိုးသားအသင်းကစားခဲ့တဲ့ပွဲစဉ်တွေဖြင့်16ပွဲပိုတာတွေ့ရပါတယ်။အရင်အချင်းလဲပိုတာဝင်ငွေလဲပိုရအောင်ရှာနိုင်တဲ့အမျိုးသမီးအသင်းဟာတန်းတူလစာရရှိရေးတွေတိုက်ပွဲဝင်ခဲ့တာဖြစ်ပါတယ်။2019ကမ္ဘာဖလားဘောလုံးပွဲမှာဂိုးအများဆုံးသွင်းနိုင်ခဲ့တဲ့ဆုနဲ့အကောင်ဆုံးဘောလုံးသမားဆုကိုရရှိခဲ့တဲ့အသင်းကပ္ပတိန်မေဂန်ရပ်ပနိုကတော့လက်ရှိအောင်ပွဲကနေသူတို့ရဲ့တန်းတူလစာရရှိကြိုးပမ်းမှုကိုအထောက်အကူပြုလိမ့်မယ်လို့ယူဆကြောင်းရုပ်တံထွင်းနဲ့ခရစ်ဆူမီမြန်ကန်တရားမှာပြောခဲ့ပါတယ်
။ Now it's like okay it's time for the next step. It's time
ခုချိန်မှာတော့နောက်တစ်ဆင့်တက်ဖို့ပါပဲ။အတူတကလက်တွဲပြီးကောင်းအောင်ပူပေါင်းဆောင်ရွက်သွားကြဖို့ပဲဖြစ်ပါတယ်။ခုချိန်နေမှာတန်းတူလစာရရှိရေးအတွက်ပြောနေဖို့တောင်မလိုတော့တဲ့အချိန်ရောက်ပါပြီ။ဒါကိုမမြင်နိုင်ရင်တော့လက်တွေနဲ့ကင်းကွာနေပြီလို့ဆိုရမှာပါ။ခြေကိုရှောက်လန်းဖို့လူတိုင်းကလူလာကြပြီးဘယ်သူကမှအငင်းပွားတာတိုက်ယူရတဲ့အခြေအနေမျိုးကိုမလိုချင်ကြတော့ပါဘူးလို့ရက်ပီနိုကပြောသွားတာဖြစ်ပါတယ်။ပရိသတ်တွေကတော့ဘယ်လိုအမြင်ရှိပါသလဲ။ပရိသတ်တွေနဲ့တူကတော့မြမလွေရည်စင်ဘောလုံးသမားဟောင်းကိုရင်ထွေးပဲဖြစ်ပါတယ်။သူ့ရဲ့အမြင်ကိုတင်ပြရင်ဒီသတင်းပိုင်ရဲ့အမည်သမီးများကဏ္ဍကိုအမိကုန်းချုပ်ဝတ်ပါလိမ့်ရှင်
။ပြည်စစ်မှာကစားဝါတဲ့ US ကစားတဲ့ပွဲကိုကျွန်တော်ဟုတ်သူဘယ်ပါကျွန်တော် finally ကျွန်တော်စာသုံးကြည့်တယ်အဲ့ဒီအချိန်မှာတပြိုင်နက်တည်းပဲဒီဘက်မှာလည်းအမေရိကန်အမျိုးသားအသင်းကလည်းကျွန်တော်သူတို့ goal cut လို့ခေါ်တဲ့ပွဲကိုလုပ်တဲ့အခါမှာအဲ့ပွဲကိုလည်းကျွန်တော်ကြည့်ခဲ့တယ်နှစ်ခုပြန်ရှင်ကြည့်တဲ့အခါမှာအမေရိကန်အမျိုးသမီးဘောလုံးသင်းကတယောက်ချင်းရောတင်းဝတ်ပေါ်ကစားတာကအမေရိကန်အမျိုးသားအသင်းတင်းဝတ်တယောက်ချင်းကစားတာတည်းပုံပြီးကောင်းနေဆိုတာကျွန်တော်မြင်ရတယ်အမေရိကန်မျိုးသားပြင်ရဆီမီဖိုင်နယ်မှာဂိုးကတ်ဆီမီဖိုင်နယ်မှာဂျမေကာနဲ့ကစားတယ်။အဲ့ပွဲကျွန်တော်ကြည့်တယ်။ကွဲကကျွန်တော်ဆွဲဆောင်မှုမရှိတဲ့အခါကျတော့ကြည့်နေနေကျွန်တော်လည်းဘောလုံးသမားတစ်ယောက်ပဲကျွန်တော်အိတ်ကျော်သွားတယ်။ဘာကြောင့်လဲဆိုတော့ကွဲကခင်ကနဲ့ဟာကနဲ့မရှိဘူး။အမေရိကန်အမျိုးသမီးအသင်းကိုကော်တာဖိုင်နယ်ပြင်သစ်နဲ့ကစားတယ်။ဆီမီဖိုင်နယ်အင်္ဂလန်နဲ့ကစားတယ်။ဖိုင်နယ်ကိုနယ်သာလင်နဲ့ကစား။အဲ့ပွဲကြီးကစားမှကြည့်လိုက်တယ်မှာပရိသတ်ကြီးဟာကနဲ့ဟင်ကနဲ့ပြည့်ပြီးသွေးမဲ့ပွဲပြောင်းကစားရတဲ့ကစားကွက်တွေကြည့်တဲ့အခါကျတော့အမျိုးသမီးအသင်းကိုပုံပုံကုန်ကြီးဝင်ကြောက်ကနေအားပေးမိတယ်လေနောက်တစ်ခုကလည်းကုပြဿနာဖြစ်နေတာ US မှာအမျိုးသားနဲ့အမျိုးသမီးဘောလုံးချင်းနှစ်သင်းရန်တူလာစားမရဘူးဒါပေမဲ့ခုပြန်ကြည့်တော့2015နေပြီးတော့2019အတွင်းမှာအမေရိကန်အမျိုးသမီးအသင်းကအမျိုးသားချင်းနဲ့ပွဲပေါင်းပုံညောင်များစွာကစားခဲ့ရတယ်ကိုရရှိတဲ့ကြော်ညာဝင်ငွေတွေကလည်းအမျိုးသမီးအသင်းကရတဲ့ကြော်ညာဝင်ငွေတွေကပိုပြီးများတာကိုကျွန်တော်တွေ့ရတယ်။နောက်တစ်ခုကအမျိုးသမီးအသင်းကလည်းကစားတာလည်း17ယောက်ပိုပြီး14ယောက်15ယောက်ပိုကစားတာလည်းမဟုတ်ဘူး။ပထမပိုင်း45မိနစ်ဒုတိယပိုင်း45မိနစ်အချိန်ပိုဆိုလည်း15မိနစ်ပန်နတီဆိုလည်း5လုံး5လုံးအကုန်တူတူအမျိုးသားအသင်းလိုပဲအတူတူကစားတာတွေ့တယ်။အားနွယ်တဲ့ဆိုပြီးတော့မတင်တဲ့အမျိုးသမီးအသင်းမို့လို့အမျိုးသမီးတွေကပိုပြီးယောက်ျားလေးအသင်းထက်တောင်တွန်းတွန်းတိုက်တိုက်နဲ့အပင်ပန်းခံကစားတာတွေ့တဲ့အတွက်အမျိုးသမီးအသင်းလေးနဲ့လည်းယောက်ျားလေးတန်းတူလာစားခံစားခွင့်ရှိမယ်လို့ကျွန်တော်ထင်တယ်ပေါ့နော် You can think but never break me cause it only serves to make me more determined